ချင်းထောင်တွေမှာတတ်မှတ်ဥယျာဉ်ထက်ကျော်လွန်နေပြီးနေထိုင်စားသောက်မှုအခက်အခဲတွေကြောင့်လွတ်ပြေးတဲ့ကျင်းသားတွေကိုလွတ်ပြေးဖို့သမရစီတင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအတွက်တိကျတင်ပြထားတာမရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်နိုင်ငံရေးအကျဉ်းသားဟောင်းအဖွဲ့ကတော့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုအမြန်ဆုံးဖွင့်ဆိုပေးဖို့နဲ့လွတ်တင်တဲ့အကျဉ်းသားတွေလွတ်ပြေးမယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုထည့်စင်စားဖို့တောင်းဆိုနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါရရှင်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလွတ်ပေးတဲ့အကျဉ်းသားတွေလွတ်ပေးနိုင်မှုနိုင်ငံတော်တမန်စီပြီးခဲ့တဲ့ရက်ပိုင်းကပေးပို့တင်ပြထားတာဖြစ်ပါတယ်ဒီလိုတင်ပြထားတာမှာမူရစ်စေဝါကိုကိုယ်တိုင်သုံးစွဲပြီးပမာဏအနည်းငယ်လက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်ကျနေသူပြစ်မှုကျူးလွန်တယ်လို့တိကျရဲ့သက်သေမရှိပဲတန်တရားနဲ့ထောင်ကျခံရသူအသက်ရွယ်ကြီးရင်ပြီးကျမ်းမာတန်ဆွမ်းမှုမရှိတော့သူတပ်ဖို့ရွယ်ချက်မရှိခဲ့ပေမဲ့မတရားခံရတာကိုဝန်ကူညီရင်တစ်ဖက်ကအသက်သေးဆုံးခဲ့ရလို့ထောင်ကျခံနေရသူပြစ်မှုကြီးမဟုတ်ဘဲထောင်ကျနေရတဲ့အမျိုးသမီးကလေးမိခင်များပါဝင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဥယျာဉ်လွင်အောင်ကဆိုပါတယ်ဒီလိုစီစစ်တင်ပြထားတာမှာယုံကြည်ချက်ကြောင့်အကြီးကျခံနေရသူတွေနဲ့ပတ်သက်ပြီးတိကျတင်ပြထားတာမရှိတာမို့ VOA ကမေးမြန်းမှုကိုဥယျာဉ်လွင်အောင်ကအခုလိုဖြေသွားတာပါ
သမီးအဲ့ဒီနိုင်ငံရေးအကျဉ်းသားဆို definition ကပြဿနာရှိတယ်ဘာလို့ဆိုဘယ်သူဒီနိုင်ငံရေးအကျဉ်းသားဆိုတော့ဘယ်သူမှမပြောနိုင်ဘူးအဲ့လိုဖြစ်နေတာလေအဲ့ဒီဟုတ်တကယ်တောင်ထဲမှာအဲ့ဒီလူတွေထဲမှာကျွန်တော်နိုင်ငံရေးအကျဉ်းသားပါလို့ပြောတဲ့သူကြောက်မှမရှိဘူးနိုင်ငံရေးအကျဉ်းသားကြီးလုပ်ပေးဖို့ဆိုတော့ဘယ်သူကနိုင်ငံရေးအကျဉ်းသားလေးကိုမေးတာဖြေရတော့ခက်တယ်လေဆိုတော့နိုင်ငံရေးအကျဉ်းသားကိုအငယ်တို့ကဟိုဇောင်းပေးခြင်းမပေးခြင်းဖြင့်အငယ်တို့ကျတော့လူအခွင့်အရေးနဲ့ပဲလိလာတဲ့အခါကျတော့ကျွန်တော်ကမတရားထောင်ကြတာပါလို့ပြောရင်အငယ်တို့ကအဲ့ဒီလူရဲ့မတရားထောင်ကြတဲ့ဟာကိုစီးပစ်ပြီးတော့တက်ဆိုင်အောင်တင်ကြပေးတာပေါ့ဒီသဘောပါပဲအဲနိုင်ငံရေးအကျဉ်းသားရဲ့လူကအငယ်တို့ကဟိုဒီကြတော့နာမည်တက်ပြီးတော့မတွေ့ဘူးသမီးရဲ့
လက်ရှိအကျဉ်းဆောင်ထဲမှာတမတ်အကျဉ်းသားဥယျာဉ်ထက်ပိုရှံလျက်ရှိပြီးနေထိုင်စားတောက်ရတာမှလည်းအခက်အခဲအချို့ရှိနေတာကြောင့်အခုလိုစီစစ်တင်ပြရတာဖြစ်တယ်လို့သူကဆိုပါတယ်အကျဉ်းဆောင်ထဲမှာအများဆုံးအကျဉ်းကျခံနေရသူတွေကတော့မူရီစေဝါအမှုနဲ့ဖြစ်ပြီးအကျဉ်းဆောင်လူဦးရေပမာဏရဲ့46ရာခိုင်နှုန်းကျော်ရှိတယ်လို့လူ့အခွင့်အရေးကော်မရှင်ကစည်းရင်းတွေကဆိုပါတယ်ဒီလိုအကျဉ်းဆောင်တက်မှတ်ပမာဏထက်ပိုရှံနေရမှု short ချဖို့အကျဉ်းသားလွတ်ပေးရေးဆောင်ရွက်ပေမယ့်တစ်ဖက်မှာလည်းပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးစဉ်းစားရဖို့ရှိနေတာမို့ဒီလိုဖြည့်ရှင်းမှုကစစ်မှန်တဲ့အဖြေဟုတ်မဟုတ်မေးမြန်းရမှာတော့ဥယျာဉ်လွင်အောင်ကအခုလိုဖြေပါတယ်
ဟိုအငယ်တော့အဖြေကောင်းတစ်ခုဖြစ်မယ်လို့ယုံကြည်လို့တင်ကြတာပေါ့သမီးရယ်လူတစ်ထောင်လို့တဲ့ထဲမှာ3-4ယောက်ကတော့ဖောက်တယ်လို့ရှိနေပါတယ်ဒါဆိုတော့အားလုံးတစ်ထောင်လို့ရင်တစ်ထောင်လုံး 100% လူကောင်းတွေဖြစ်သွားလိမ့်မယ်လို့အငယ်မပြောလို့ပါဘူးပဲမကောင်းတဲ့လူတွေဘာကောင်းဘာသွားနေလဲဒါမှအားဖြင့်လက်တဲ့စမ်းမိတဲ့ကလေးတွေရှိတယ်လူငယ်ဘာသာဘာဝပေါ့နော်အဲဒီကလေးတွေကတော့ဟိုကြောက်လန့်ပြီးတော့နောက်လို့ချင်မှလို့တော့မယ်ပေါ့ခုနလိုအပြားထောင်နဲ့တောင်းနဲ့မော်တော်ကားတစ်စီးတိုက်ပြီးအဲ့လိုပြီးတဲ့လူတွေကိုလွတ်ပေးဖို့အငယ်ပြောတာမဟုတ်ဘူးလေအဲ့လိုလူတွေကိုဟိုလွတ်မပေးဖြစ်ဘူးနောက်တစ်ခုကကျတော့လူသားမှုမရင်းမှုလူသားအလောင်းဖြောက်ဒါမျိုးတွေပေါ့နော်အဲ့လိုလူတွေကိုလွတ်မပေးသင့်ပါဘူးလို့လည်းအငယ်ရဲ့အစီအခံထားတဲ့မှာထည့်ဖော်ပြထားတယ်။ဟိုအများကြီးသူကဒုက္ခပေးတဲ့လူပေါ့တမီးရယ်။လွတ်ပေးရလုံးဝဦးစားမပေးသင့်ပါဘူးလို့အငယ်အဲ့လိုပြောထားတယ
်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အဖွဲ့ရဲ့ရန်ကုန်ရုံးတာဝန်ခံကိုပွားကြီးကတော့အခုလိုလွတ်ပေးသင့်တဲ့အကျဉ်းသားတွေလွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတွေပါဝင်လာဖို့လိုအပ်တယ်လို့သူကဆိုပါတယ်လက်ရှိမှာနိုင်ငံရေးအကျဉ်းသားအထိပ္ပယ်ကိုချွတ်တော်ဘက်ကနေအတီးပြုတ်ကိုလိုအပ်နေပြီလို့လေသူကထောက်ပြပြောဆိုသွားပါတ
ယ်အခုလိုမျိုးဒီရင်းဖို့ကြာကြီးဟိုဖြစ်လာတယ်မဟုတ်ကျွန်တော်တို့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအထိပ္ပယ်ဖွင့်ခြင်းကိုတရားဝင်စီစီကြက်ကြက်ဆံပြီးဦးတယ်ကျွန်တော်တို့တစ်ခေါက်ဟိုတောင်းဆိုနေတာပေါ့နော်အဲ့လိုကအစိုးရအနေနဲ့ချွတ်တော်ကနေတရားဝင်အတိအကျကြက်ဆံပြီးလိုက်တယ်ဆိုလို့ရှိရင်ဒီလိုမျိုးရင်းဖို့ကြာကြီးလည်းဟိုဖြစ်လာမှာမဟုတ်ပါဘူးအခုလိုအကျဉ်းသားတွေကတခြားအကျဉ်းသားတွေထုတ်ပေးမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကထိတ်ဆုံးသွားကိုလွှတ်ပေးတဲ့အလူတွေပါသူတို့ကဘာပြည့်မှုမှပြည့်လို့လာမဟုတ်ဘူးတခြားအများကြီးတွေကိုအနောက်ကျက်ဖြစ်နေတဲ့ပြည့်မှုပြည့်လို့လာမဟုတ်ဘူးကိုကျင့်တရားဟောက်ပေးတဲ့သူတွေမဟုတ်ဘူးဒီလိုသူတို့ကရှိနိုင်တဲ့အခုမှနိုင်ငံရေးအကျဉ်းသားတွေရှိနေတာအင်တာနက်ကြားလေးပါလို့ဆိုတော့အခုတည်းကနိုင်ငံတော်တိုင်းမှာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအစိုးရမဖြစ်ခင်အချိန်ကတော့ကြိုးစားခဲ့ရခုပါစစ်တော်တွေထဲမှာအစိုးရတွေမှာနိုင်ငံရေးအကျဉ်းသားဟောင်းတွေအများကြီးစောင့်နေကြပြီပေါ့ဒီလိုဒီမှာနိုင်ငံရေးကအတိတ်တွေကိုစီးပီးကြကြဖြတ်ထားနိုင်တယ်။မရှိသေးပါဘူးလည်းမရှိနေနိုင်ငံရေးကအားလုံးကိုသူများချစ်ကပေးနေဆိုလို့ချင်းနိုင်ငံတော်ကိုကောင်းမွန်တဲ့အနေအထားတစ်ခုလောက်လာမှာပါလို့ဆက်ပြောချင်ပါတယ်။
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဟာ ပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းကအကျဉ်းဆောင်26ခုနဲ့အကျဉ်းဆက်ခံ24ခုကိုတွားရောက်စစ်ဆေးခဲ့ပြီးအခုလိုနိုင်ငံတော်သမ္မတစီအစီရင်ခံစာတင်ပြနိုင်ခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်ရှင်။